NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဒါဆန်ဖူးတပ်စခန်းနဲ့ဝမ်ဟိုင်းဘိုးဌာနချုပ်ဘက်ကိုမြန်မာဆိုရစစ်တပ်ဘက်ကနေရက်ဆက်တိုက်ထိုးစစ်ဆင်နေခဲ့တာကြောင့်ဒေသခံကြေးရွာသားအများအပြားဟာလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။မြန်မာဆိုရစစ်တပ်ဘက်ကနေဒါဆန်ဖူးတပ်စခန်းကိုထိုးစစ်ဆင်ခဲ့တဲ့ပြင်ကြီးတီမြို့နယ်ထဲကဝမ်ဟိုင်းဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်းလာကအခုလိုပြောပါတယ
်။တိုက်ပွဲရဲ့အချိန်တွေကတော့တရက်နေ့မှာနောက်ထပ်တစ်ချိန်တို့ပြတ်တိုက်တာ။တိုက်တာကအဲ့ဒီအရှိအလေပိုင်းတိုင်းစစ်ဌာနချုပ်နဲ့အောက်ခံစပ်ဖြစ်တဲ့ခမာယနာမည်တုံရရဲ့ခမာယနာခုံခုံရဲ့နောက်ညကို6ရဲ့တုံးနေမှာဝမ်ဟိုင်းဌာနချုပ်နဲ့တမန်ဆုံးမိုင်တော့ပေါ့အဲ့ဒီခြေကောက်ကြီးထားတဲ့သတ်စခန်းကနေပြီးတော့ပြန်နေဆဲမမနဲ့ကျွန်တော်ဝမ်ဟိုင်းဌာနချုပ်ကိုရှင်းလုံးလောက်ပေါ့နော်ပြစ်ခတ်ခဲ့တယ်လေ
ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တာဆန်ဘူးတိရမှာနေထိုင်တဲ့တိရခံများပြားဟာစစ်ဘေးလွတ်ရာမိုင်းရှူးမြို့နယ်နဲ့ဝမ်ဟိုင်းဌာနချုပ်အနီးဟိုင်းပါရွာဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့လဲကြီးတိမြို့နယ်တိရခံသူဖြစ်သူစိုင်းရွှေသိန်းကအခုလိုပြောပါတယ
်တာဆန်ဘူးဒီနာကရွာပေါ်ရဲ့နားကြီးနောင်ခေဆိုဆိုတဲ့အဲ့ဒီရွာမှာအဲ့ရွာတွေကသိမ်းရှောင်ထားတယ်ခင်ဗျာအဲ့ဒီချို့လဲမဆွေရတချို့လဲမိုင်းနောင်ဆဲရောက်လာတယ်ဆိုလေအတူရပြန်မရောက်လာခင်ဗျာဒီရတော့ချစ်ဆိုတော့တိကကျန်တိကလေးငယ်ရဲ့နောက်အဖိုးကြီးဘွားကြီးရဲ့အမျိုးသမီးတွေညတဲ့အဲ့ဖတ်ပြီးလေဆိုတော့ဘာမှတော့မရောက်သေးဘူးဗျာဒီချိုလဲဒီအခုတကယ်ကိုတခုနေပေါ်တချို့တဲ့ဒီတို့အရေးကြီးတဲ့ဒီတန်ဖိုးကြီးတဲ့ဒီစီတော့သူတို့တဲတာပြီအမေနောင်မှာက69ခုနှစ်ရောက်နေမှာတချို့လေပုံကြီးကြမှာတချို့တဲ့ဒီသူစင်မျိုးကိုစင်မျိုးဗျာအမေလာပြီးတော့နေကြတယ်
အခုလိုစိုက်ပျိုးရေးရာတီမှာစစ်ဘေးသိမ်းရှောင်နေရတဲ့အတွက်သူတို့ရဲ့လုပ်ငန်းခွင်အတွက်ထိခိုက်မှုရှိနေတယ်လို့စိုင်းရွှေသိန်းကပြောပါတယ်။မိုင်းရှူးမြို့နယ်တာဆန်ဘူးဒေသကနားလေနှောင်ခေအစရှိတဲ့ရွာသား400ကျော်ကနေစစ်ဘေးလွတ်ရာကိုသိမ်းရှောင်နေကြရတာလည်းဖြစ်ပါတယ်။ဒီလိုစစ်ပျိုးဒုက္ခသည်တွေအတွက်ရှမ်းနိုင်ငံရေးပါတီတွေကနေစားတောက်ရေးနဲ့ပတ်သက်ပြီးအကူအညီပေးဆောင်ဖို့စီစဉ်နေတယ်လို့လည်းစိုင်းရွှေသိန်းကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းချရာမိုင်းရှူးမြို့နယ်ထဲကတာဆန်ဘူးတပ်စခန်းကိုစတင်ထိုးစစ်ဆင်တိုက်ခိုက်လာပြီးပိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါမြန်မာတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုဝန်ရောက်တိုက်ခိုက်တာဟာတနင်္ဂနွေလုံးအပြစ်ခရစေးရေး NCA လက်မှတ်မရေးသူတဲ့အကြောင်းရင်းကြောက်လို့လည်း SSPP ပြောခွေရဘူမူကြီးဆိုင်းလာကပြောပါတယ
် NCA ကိစ္စနဲ့ကျွန်တော်အဲ့ဒီလက်မှတ်ဖို့ဖြစ်တဲ့အဲ့ဒီအချိန်မှာပဲသူတို့ကအဲ့ဒီလိုဖိအားပေးတလားလို့ပဲကျွန်တော်တို့ကယူဆရတာမှ6ရက်နေ့မှာအဲ့ဒီချောင်းပူးပြီးတော့ကျွန်တော်အဲ့ဒီသာသံဘူးဒီဖက်ကမှရှိတဲ့ကျွန်တော်တို့ဝန်ထိုင်ဌာနချုပ်အဲ့ဒီလုံခြုံရေးယူနေတဲ့စစ်တွေကိုတိုက်ရ
ပြည်ကရအော်တိုဘာလာရှိရနေမှာလဲရှမ်းပြည်နယ်တောင်ပိုင်းကြီးတိမြို့နယ်နဲ့မိုင်းရှူးမြို့နယ်ထဲကတာဆန်ဘူးတီရမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်အရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာခဲ့တာပါမြောက်ပိုင်းရှမ်းပြည်တပ်မတော်ကိုထိုးစစ်ဆင်ရတာဟာ NCA အဖြစ်ရလက်မှတ်ရေးထိုးရေးကိစ္စရကြမဟုတ်ပဲနေမြေရှင်းလင်းရေးကိစ္စရအတွက်လှုပ်ဆောင်နေတာဖြစ်ကြောင်းအရှိအလယ်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်ပတ်ရာရှိတွေကနေပြောဆိုခဲ့ကြောင်းကိုလည်းပူမူကြီးဆိုင်းလာကပြောပါတယ်လက်ရှိမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေ UPWC ကပြည်ထောင်စုဝန်ကြီးဦးစိုးသိန်းကိုတင်ပြထားပြီးမှလည်းတဆုံတရာအကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့လည်းဘူမူကြီးဆိုင်းလာကပြောပါတယ်မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကန်ဖွဲ့တို့ကြားအပြစ်ခတ်ရစဲရေးအတွက်တွေ့ဆုံဆွေးနွေးနေကြပြီးမှလည်းတိုက်ပွဲတွေဖြစ်ပွားနေသေးတဲ့ဖြစ်စဉ်ပေါ်မြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်သူဥညိုအုံးမြစ်ကခုလိုပြောပါတယ်
ဒီပေါ်ရစင်းလောက်ခါရစင်းတဲ့တက်တာဒါလည်းဒီရှိသေးတာရင်ဒီကစက်ရှင်ကြီးကျွန်တော်တို့ဖိုင်လက်ဆော်လုပ်ခဲ့တဲ့နည်းနဲ့တက်တာပြင်ကြည့်လို့ရေးတည်လို့ရှိနေပါလေ။အဲ့တော့ဒီကျွန်တော်တို့ကြိုးစားနေတာကဒီနိုင်ငံလုံးစက်ရစင်းဒီအိုင်တာတဲ့ပေါ့နော်ဒီကစက်ရစင်းကြီးရစင်းပြီးတဲ့အခါမှာဒီကစက်မာတွေအနည်းဆုံးကျန်နေစူးစားမှာဖြစ်ပါလေ။
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဆန်ဘူးဂရုစိတ်တပ်စခန်းကိုနှောက်ဆုတ်ဖယ်ရှားပေးဖို့အောက်တိုဘာလမှာမြန်မာစိုးရကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့လို့ရတဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSC နဲ့ ကြားကောင်းပါသည့်SNLD ခေါ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်တို့ကနေအပြင်းထန်ရှုတ်ချကန့်ကွက်ကြောင်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။